အခုဆက်ပြီးသိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ဒီတစ်ပတ်တော့ဆွန့်ပစ်ပစ္စည်းအမျိုးမျိုးကနေလောင်စာဆီထုတ်တဲ့နီးတွေတဲ့ကပလတ်စတစ်နဲ့စိုက်ပျိုးရေးဆွန့်ပစ်ပစ္စည်းတွေကနေလောင်စာအရေးထုတ်ဖို့အတွက်မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်မှလုပ်တဲ့သုတေသနတွေအကြောင်းဒုပါမခတ်ချုပ်ဒေါက်တာမိုးသန္နာကြီးကပြောပြပေးပါပါ။
ဆွန့်ပစ္စည်းနှစ်မျိုးကနေပြီးတော့ထုတ်ပါတယ်လောင်စာဆီကိုပထမအဦးဆုံးအနေနဲ့ကပလတ်စတစ်ဝေ့စ်ပေါ့နော်တရေဘူးကွန်တွေရေတံဘူးကွန်တွေဆက်ပြာရေဘူးကွန်တွေအဲ့လိုမျိုးဒီကနေပိုင်ရိုရိုက်ဇင်းနီးနေပေါ့လောင်စာဆီထုတ်တာတစ်မျိုးနောက်တစ်မျိုးကပိုင်ဝမက်စ်ပေါ့နော်လေယာဉ်အတွက်ဆွန့်ပစ္စည်းတွေကကောက်ယိုတို့စပက်ခွန်တို့ပါမယ်နောက်တစ်ခါဝူဒီပိုင်ဝမက်စ်လို့ပြောတဲ့တစ်တူတစ္ဆာပေါ့လွှတ်စာမဟုတ်သဘောမျိုးပေါ့နော်အဲ့လိုမျိုးကနေပြီးတော့မှပြန်ပြီးတော့နောက်စာစီထုတ်တဲ့အပိုင်းရယ်ဆိုပြီးတော့နှစ်ပိုင်းသူဒေသနာအသေးစားလေးတွေလောက်ကြပါတယ
်ပထမဆုံးပလတ်စတစ်နဲ့ပတ်သက်ပြီးပြောပြပေးပါပလတ်စတစ်ကလည်းအမျိုးအစားတွေအများကြီးခွဲတော့ပလတ်စတစ်မှလည်းအကုန်လုံးသုံးလို့ရသလား
ပလတ်စတစ်ကတော့သုံးတဲ့အမျိုးအစားပေါ်မူတည်ပြီးတော့ထွက်လာတဲ့ခက်ကုန်ပေါ့နော် product ကလည်းကွဲပြားမှုတွေရှိပါတယ်ဒီများသောအားဖြင့်ညီမတို့မြန်မာနိုင်ငံအေးဘူးကွန်နေစပြားရေးဘူးကွန်နေအဲ့လိုမျိုးတွေကိုအများစုသုံးမယ်ဆိုရင်ဒီဇယ်အမျိုးအစားနောက်စားစီဖတ်နိုင်ပါတယ်။ကျန်တဲ့အမျိုးအစားတွေပုံမူတည်ပြီးတော့ဒက်စီတို့ကျန်တဲ့ဒီအိမ်သုံးဒီတင်အနေနဲ့အိမ်သုံးဝိုင်းပေါ့နော်အဲ့လိုမျိုးအမျိုးအစားတွေဖတ်နိုင်ပါတယ်။သုံးရကုန်ချမ်းပုံမူတည်ပြီးတော့ထွက်လာတဲ့ product ကလည်းအမျိုးအစားတွေကွဲပြားသွားနိုင်ပါတယ်။
ဆိုတော့ဒီအဲ့ plastic ဆွန့်ပစ်ပစ္စည်းတွေကထွက်လာတာအများကြီးပေါ့နော်ဒီ dust တွေအစအိမ်သုံးစီတိထွက်လာနိုင်တယ်ဆိုတော့ဘလို့ပုံစံနဲ့သူတို့ကိုထောက်တယ်လဲထောက်တဲ့နည်းကတော့တူမှာမဟုတ်ဘူးပေါ့နော
်ဟုတ်ကဲ့မှာဖြူတန်း propellant လောင်စာနဲ့တွန်းငင်ပစ္စည်းဌာနမှာဒီ plastic waste ကနေပြီးတော့ဒီလောင်စာကြီးထုတ်တဲ့နေရာမှာ pyrolysis နည်းကိုသုံးပါတယ် pyrolysis နည်းကတော့ဗာလဲဆိုရင် temperature ကိုပေါ့450 degree celsius လောက်ကနေပြီးတော့900 degree celsius လောက်အထိအပူပေးပြီးတော့ထုတ်လုပ်တဲ့နည်းစဉ်ဖြစ်ပါတယ်။ pyro ဆိုတာပိုင်းရပေါ့နော်။ lysis ဆိုတာ decomposition ဖြစ်သွားတာပေါ့နော်။အဲပြိုကွဲသွားတဲ့သဘောမျိုးဒီ pyrolysis နည်းရဆိုရင်ကျမတို့ကအဓိကအဖြစ်အောက်ဆီဂျင်မပါဘူးပေါ့နော်။အောက်ဆီဂျင်မပါဘူး။နောက်တစ်ခါအောက်ဆီဂျင်ကိုအဓိကဖယ်ထုတ်ပြီးတော့မှလာ pyrolysis နည်းရနေပြီးတော့ထွက်လာတဲ့အငွေ့တွေကိုဟို ball dying gas ပေါ်မှာရဲ့အဲ့ဒီအငွေ့တွေကိုမှတခါပြန်ပြီးတော့ဟို truck လုံးမဲ့ဖမ်းမဲ့ဖမ်းပြီးတော့မှတခါဦးလင်းပြန်လုပ်ပြီးတော့မှဒီ liquid fuel အမျိုးအစားကိုရတာပေါ့နော်အဲ့လိုရတဲ့အခါမှာလေ diesel တွေသူ့ကိုပြန်ပြီးတော့ဟို GCMS လို့ခေါ်တဲ့ဒီတိုင်းတာတဲ့စက်တီနဲ့ပြန်တိုင်းနိုင်မယ်ဆိုရင် gasoline တက်စီပေါ့နော်အဲ gasoline တို့ diesel တို့ wine တို့ waste တို့အယောင်းတွေနောက်တခါသူ့ရဲ့ residue တွေပေါ့နော်အကျဉ်းအကျန်လေးအဲအဲ့လိုမျိုးတွေပါဆန်မျိုးစားလိုက်ကွဲပြီးတော့မှတရားရဂိုင်လုံးအတွင်းမှာအဲ့ဒီပါဆန်လေးတွေကွဲပြီးတော့ထွက်လာမယ်ပေါ့အဲအဲ့လာမှမှသူသုံးငယ်ရောမူတည်ပြီးတော့မှဒီထွက်လာတဲ့ product ရဲ့ပါဆန်ကလည်းဘယ်ဟာများတယ်ဘယ်ဟာနည်းတယ်ဆိုတာကို analysis လုပ်လို့ရမယ်နောက်တစ်ခါ catalyst ကိုသုံးတာနဲ့မသုံးတာနဲ့ဆိုပြီးတော့အဲ့လိုမျိုးလဲပေါ်ပါသေးတယ် catalyst ဆိုတာဓာတ်ကူပစ္စည်းပေါ့အမှရေကိုသုံးတဲ့ဓာတ်ကူပစ္စည်းပေါ်မူတည်ပြီးတော့ထွက်လာတဲ့ product ကအမျိုးအစားကြီးပွဲသွားနိုင်ပါသေးတယ
်ဒီသုတေသနလုပ်တဲ့ဥစ္စာလက်တွေမှာတော့တကယ်သုံးနေလားဒီစီတွေလေဓာတ်စီတို့ပါတို့ဒီဆွန့်ပစ်ပစ္စည်းကထောက်လာတဲ့စီတို့တကယ်တော့လက်တွေမှာသုံးနေပြီလား
မြန်မာနိုင်ငံမှာတော့လက်တွေမှာတော့အသေးစားလေးတွေလုပ်တဲ့အပြင်မှာတော့ရှိတယ်လို့အကြောင်းတွေကတော့ဒီ commercial အနေနဲ့ထုတ်ဖို့ဆိုတာတော့မလွယ်ဘူးသေးဘူးပေါ့နော်ဒီ lab scale အနေနဲ့ဖတ်တဲ့ product အနေချင်းလေးတွေပဲရှိပါသေးတယ်မ
ဒါဆိုဆက်ပြီးလှုပ်ဖို့လိုသေးတာပေါ့နော်။ကုန်ကျန်းလည်းရှိတယ်၊နီးလည်းတည်ပြီဆိုဆက်လှုပ်ဖို့ပဲရှိတာပေါ့နော်
။ဆက်ပြီးတော့လုံခိုင်းတော့ပိုကောင်းတာပေါ့။အ
ဲ့ဒါတော့ plastic ဆွန့်ပစ်ပစ္စည်းအနေနဲ့ရတာပေါ့နော်။နောက်ပြီးတော့ခုန biomass လို့ပြောတဲ့ဇီဝလောင်စာ၊ကောက်နံစပါးတို့၊ဘာတို့ဒီ layer ထွက်ကုန်ဆွန့်ပစ်ပစ္စည်းတွေ။နောက်ပြီးတော့တစ်တူတစ်ဆဒီဆွန့်ပစ်ပစ္စည်းတွေ။အဲ့ဒီကနေလောင်စာရေရောဘယ်လိုထုတ်လဲအဲ့ဒါပြောပြပေးပါ
ဘာ biomass ကနေပြီးတော့မှ liquid fuel လောင်စာစီထုတ်တာပေါ့နော်အဲ့ဒီရာမှာကြတော့အခုလောင်စာနေတွန်းငင်ပစ္စည်းဌာနမှာသုတေသနကတော့ lab scale ပေါ့နော်အသေးစားလေးတွေပဲလုပ်ခဲ့တာပါအဲ့ဒါမျိုးတွေကတော့ layer အတွက်ဆွန့်ပစ္စည်းအမျိုးအစားမျိုးဖြစ်တဲ့ကောက်ယိုးတို့စပက်ခွန်တို့ စုံမြင့်ပစ္စည်းတွေပြောပေးမယ်သူတို့ကိုလည်းအခုအချိန်မှာပြန်ပြီးတော့ပြင်းပြင်းနေရာတွေမှာဟိုတရိတ်ဆန်အစားအစာတွေအဲ့လိုမျိုးထုတ်တဲ့နေရာတွေမှာလည်းပြန်ပြီးတော့သုံးလို့ရပါတယ်အဲ့အဲ့ဒီနေရာတွေကိုကောက်ရိုးတို့စပက်ခွန်တို့အဲ့ဒီကနေပြီးတော့မှ liquid fuel တွေထုတ်တာပေါ့နော်အဲ့ဒါလေးလည်းလုပ်ခဲ့ကြပါတယ်ဌာနမှာနောက်တစ်ခါ woody biomass ပေါ့woody biomass ဆိုတာဒီတိတုသစ္စာအလေအလွင်ဖြစ်တော်မဲ့အရာမျိုးပေါ့မှာလေအဲဟိုဥပမာပြောရင်လွှတ်စားမုံမျိုးပေါ့အဲ့လိုမျိုးကနေပြီးတော့လေliquid fuel တဲ့အမျိုးအစားထုတ်ခဲ့ကြပါတယ်။ဟို lab scale ပါပဲအမအသေးစားလေးပါပဲ
။အကြံပြင်းရောဘယ်လိုထုတ်တယ်ပြောပြလို့ရမလား
။အကြံပြင်းကတော့ကျမတို့ဌာနမှာအများစုကတော့လေ pyrolysis နီးပဲသုံးပါတယ်။ pyrolysis နီး temperature မြင့်မြင့်ပေးပြီးတော့သုံးတာများပါတယ်။အဲအဲ့ဒီနီးနေပဲအဲခုလမျိုးအဲ boiling gas တွေထွက်လာမယ်။ gas တွေထွက်လာတာပေါ့မှာ။အဲ့ဒီ gas တွေကမှပြန်ပြီးတော့ကုလီလုပ်ပြီးတော့မှပြန်ပြီးတော့ liquid fuel ရဲ့အမျိုးအစားရတာပေါ့နော်။
ဆွမ်ပြပစ္စည်းရနေပြီးတော့လောင်စာအရေးထုတ်တဲ့ဥစ္စာကိုဘယ်နေရာတွေမှာတွန့်တွန့်ကြဲကြဲတုံးနိုင်လဲအရှင်းပြပေးပါ။ဘာကြောင့်ဒီလိုသူတေသနာတွေဟိုပို့ပြီးလှုပ်ဖို့လိုလဲဆိုတာသိအောင်နော
်။ဟုတ်ကဲ့။သူကကြတော့ကက်ဆိုလင်းတို့ဒက်စီတို့ဒီဇယ်တို့ပေါ့နော်။အဲ့လိုမျိုးနေရာတွေမှာဒီဘိုင်ဝဖြူတွေကိုအစားထိုးပြီးတော့တုံးနိုင်ပါတယ်။နောက်တစ်ခါအိမ်သုံးနေပေါ့နော်။အိမ်သုံးနေမှာ light heating wine တို့ပါတော့အဲ့လိုမျိုးနေရာတွေမှာလဲသူကပိုက်ဆယ်ဖြူတွေကနေကိုရင်းနှံမြေတွေရရတဲ့လောင်စာနေရာတွေမှာဒီအခုဒီထွေဖန်လေးလိုက်တဲ့ဘိုင်ဝဖြူတွေမျိုးစားတွေကိုအစားထိုးပြီးတော့သုံးဖို့ရည်ရွယ်တာပါ။ဒါပေမဲ့သူကပေါ်မရှယ်အနေနဲ့ထုတ်မယ်ဆိုရင်သုံးရတဲ့ apparatus တွေပေါ့နော် equipment တွေကဈေးကြီးနေတဲ့အတွက်ပေါ်မရှယ်အနေနဲ့ထုတ်ဖို့တော့ခက်ခဲမယ်။ဒီသုံးတဲ့ကုန်ကျန်းကတော့ဈေးမကြီးပါဘူး။ထုတ်လို့ရတဲ့ဈေးကဈေးကြီးလို့ပါ
။ဒေါက်တာမိုးသနာကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။